ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ကစားဒေသဒုက္ခသည်စခန်းတွေကထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေဟာလိင်လုပ်သားတွေအဖြစ်အတင်းကျပ်အလုတ်ခိုင်းစေခံရသူတွေအဖြစ်အနိုင်ကျင့်အမျက်ထုတ်မဲ့လူမောင်ခိုးကူးတွေကူးသူတွေရဲ့လက်ထဲကြောက်မဲ့အနေနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့နိုင်ငံတကာရွှေ့ပြောင်းနေတဲ့သူများဆိုင်ရာအဖွဲ့ IOM ကထုတ်ပြန်တဲ့ဒီမကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် IOM ရုံးချုပ်ရှိရာဂျနီဗာကနေပြီးတော့ VOA တင်းတော့ Resource Line ပြပထားတဲ့တင်းကိုကိုကျော်တင်းဆက်ပြီးတော့ပြသပါလိမ့်မယ်
ကောင်းဆက်တစားဒေတာကလူတွေတည်တည်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တန်နီပါနေထိုင်နေကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောထားပါတယ်။အဲဒီအထက်က9သိန်းကျော်ကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကရဖိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနှိမ်နှင်းဖြိုခွဲမှုတွေဖြစ်ပြီးထွက်ပြေးသွားကြသူတွေပါ။ရင်ဆိုင်ရတဲ့အခြေအနေကနေလွတ်အောင်ထွက်ပြေးသွားကြရတာကြောင့်ဒေဂါလိစ်ကိုရောက်တဲ့အချိန်သူတို့မှာအဝေးအစားတချို့ကလွဲလို့ဘာမှပါမသွားကြပါဘူး။IOM လိုနိုင်ငံတကာအဖွဲ့အစည်းတွေကဒီဒုက္ခတွေသူတို့ကိုသူတို့ခေါ်တဲ့အတိုင်းရိုဟင်ဂျာလို့ခေါ်ဖို့သုံးဆွဲနေတယ်မြန်မာတာဝန်ရှိသူတွေကတော့ဒီလိုခေါ်ဆိုသုံးဆွဲတာကိုအတိအမှန်မပြုပါဘူးစင်းရဲနွမ်းပါလာတဲ့သူတို့အခြေအနေနဲ့အလုတ်ကန်အခွင့်အမ်းကလည်းမရှိတာကြောင့်လူကုန်ကူးသူတွေအမျက်ထုတ်အုံချမဲ့တိတ်ကိုစိုးရိမ်ပွဲအခြေအနေရှိနေတယ်လို့ IOM ကပြောပါတယ်အထူးသဖြင့်တော့အမျိုးသမီးနဲ့မိန်းကလေးတွေဟာလင်းလုံငန်းထဲမှာအုံချခံရပြီးအဲ့ဒီမြန်မာခံရမယ့်အန်ဒရယ်ပူကြည့်တယ်လို့ IOM ကပြောပါတယ်။အမျိုးသမီးတွေနဲ့အသက်17နှစ်လောက်အထိငယ်ရွယ်တဲ့မိန်းကလေးတွေဟာလူမောင်ကိုကူးခံရပြီးကျွန်လူပြုမှုခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်ရမယ့်အန်ဒရယ်သိကြည့်တယ်လို့ IOM ပြောခွင့်ရ Paul Dillon ကပြောပါတယ်
။ There is a burgeoning cottage industry and manufacturing where you know you have many young men who are looking for
အင်းဆက်မှုလုပ်ငန်းကစိတ်ကိုထွန်းကားနေပြီးအလုပ်ရှာတဲ့လူငယ်တွေကလည်းအများကြီးရှိနေပါတယ်။အဲ့ဒီလိုလုပ်ငန်းတွေပတ်ဝန်းကျင်မျိုးမှာဒီလူငယ်တွေအနိုင်ကျင့်အမျက်ထုတ်ခံရမယ့်အန္တရာယ်ကစိတ်ကိုမြင့်မားပါတယ်။ဝေလေးနဲ့နဲ့ပေးပြီးအလုပ်ချိန်ကြာကြီးခိုင်းတဲ့အလုပ်မျိုးတွေပါ။တချို့ဖြစ်ရက်တွေမှာသူတို့အိမ်တွေကိုပုံမှန်လိုပြန်ခွင့်တော့မရကြပါဘူး
။လူမောင်ကိုရာဇဝတ်မှုရဲ့စိတ်ကိုခိုးချောင်ခိုးဝဲနိုင်တဲ့သဘာဝကြောင့်လူငယ်တွေဆယ်လာအတွင်းလူမောင်ကိုကူးခံရသူ88ယောက်ကိုပဲ IOM ကတိရှိဖော်ထုတ်နိုင်ပါတယ်။ဒါပေမဲ့ဒီအခြေအတွက်ဟာတကယ်ဖြစ်နေတဲ့အခြေအတွေ့ရဲ့အစိတ်အပိုင်းလေးတစ်ခုပဲရှိတယ်လို့ IOM ကပြောပါတယ်။ထမုံများစွာသောလူတွေဟာပုံသဏ္ဍာန်မျိုးမျိုးနဲ့ဒူမောင်ကိုကူးခံရမယ့်အန်ဒရယ်ရှိနေတယ်ဆိုရင်အထောက်အထားများပြားရထားတယ်လို့ IOM ကပြောပါတယ်။ကောင်းဆက်ပစားဒေသမှာဒူမောင်ကိုကူးမှုတိုက်ချက်ရေးလှုပ်ဆောင်ချက်တွေကိုညှိနှိုင်းဆောင်ရွက်တာမှာ IOM ကဥဆောင်အဖွဲ့အစည်းပါ။ဒူမောင်ကိုကူးမှုတိုက်ချက်ရေးလုပ်ငန်းတွေကို IOM အနေနဲ့အရှုံမြင့်လှုပ်ဆောင်နေတယ်လို့IOM ပြောခွင့်ရဒီလုံကပြောပါတယ်ဒီလုံငန်းတွေထဲမှာလူမြောက်လာသူတွေကိုအကောက်ပေးတာမဖြစ်အောင်ကြိုတင်တားဆီးကောက်ရတာရုပ်ပိုင်းစိတ်ပိုင်းအထောက်ပံ့ပေးတာတွေအပြင်လူမောင်ကိုကူးခံရသူတွေကိုဥပဒေကြောင့်အထောက်ပံ့ပေးတာတွေလည်းပါဝင်တယ်လို့ပြောပါတယ်ခင်ဗျာ